ထိုင်းမြန်မာနယ်စပ်ဖျားသုံးစုမျိုးအတွင်တရားမဝင်စီးပွားရေးလုပ်ငန်းနဲ့လောင်းကစားလုပ်ငန်းတွေလုပ်ကိုင်နေကြတဲ့တရုတ်နိုင်ငံသားတွေအနေနဲ့ဒီလမကုန်ခင်အထိဖျားသုံးစုမျိုးကလည်းအများဆုံးထုတ်ကပ်ဖို့နဲ့လိုက်နာမှုမရှိရင်ထိတိယောက်အရေးယူသွားမယ်လို့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် TKP အဖွဲ့ကသတိပေးထုတ်ပြန်ထားပါတယ်ဖျားသုံးစုမျိုးခံတွေကတော့တရုတ်လူမျိုးတွေကြောင့်ဒေသခံတွေရဲ့လူမှုစီးပွားရေးအပေါ်ထိခိုက်ရတဲ့အကြောင်းပြောဆိုနေကြပါတယ်။ဒါပေမဲ့လည်းတရုတ်လူမျိုးတွေအလွယ်တကူထွက်ခွာသွားဖို့ဆိုတာဖြစ်နိုင်မှာမလားဆိုပြီးတော့တန်တရားနဲ့လည်းစောင့်ကြည့်နေကြပါတယ်။ဒီအကြောင်းဖျားသုံးစုကနေတင်းပြပို့ထားတာကိုတော့ကိုစံကျော်ကပြောပြပါမယ်ရှင်။
ကရင်ပြည်နယ်ဖျားသုံးစုမျိုးအတွင်းမှာအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေအွန်လိုင်းလောင်းကစားလုပ်ငန်းတွေအခြေချပြီးလာရောက်လုပ်ကိုင်တာမရှိဖို့ထိုင်းနိုင်ငံဘက်ကအရင်အတိုင်းလျှက်စစ်မီနဲ့လောင်းစားစီတွေအ мян ဆုံးပြန်လည်ပေးပို့စေဖို့အတွက်ကြိုးပမ်းလှုံ့ဆော်သွားမယ်လို့ DKBA Democracy အကျိုးပြုကရင်တပ်မတော်ကတနင်္ဂနွေနေ့ကတတိပေးထုတ်ပြန်ထားပါတယ်။တရားမဝင်စားတောက်ကုန်ရောင်းချတဲ့တရုတ်လူမျိုးတွေကာစီနိုလောင်းကစားနဲ့ဂိမ်းလုပ်ငန်းလုပ်ကိုင်နေတဲ့တရုတ်လူမျိုးတွေအနေနဲ့ဖေဖော်ဝါရီလမကုန်ခင်ဖျားသုံးစုမျိုးကနေအ мян ဆုံးထွက်ခွာဖို့လိုက်နာမှုမရှိရင်ထိတိယောက်အေးအေးယူသွားမယ်လို့သတိပေးထားပါတယ်။ဒါအပြင်ဖျားသုံးစုမျိုးအတွင်တရုတ်နိုင်ငံသားတွေတရားမဝင်ဝင်ရောက်မှုမရှိစေဖို့ထိရောက်စွာပိတ်ပင်တားမြစ်သွားမယ်လို့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ထိုင်းမြန်မာနယ်စပ်မှာအွန်လိုင်းငွေလိမ်လုပ်ငန်းနဲ့လောင်းကစားလုပ်ငန်းကြောင့်ထိုင်းအစိုးရကလျှက်စစ်မီးနဲ့73စီတင်ပို့တာတွေဖျက်တောက်ခဲ့ကြောင်းနဲ့ဒီပေါ်မှာဖျားသုံးစုမျိုးကန်တွေလူမှုစီးပွားရေးထိခိုက်နှိမ့်နာမှုတွေခံစားနေကြရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုဆိုရင်ဖျားသုံးစုမျိုးမှာလျှက်စစ်မီးနဲ့ထုတ်လုပ်တဲ့စားတောက်ကုန်ပစ္စည်းတွေဈေးနှုန်းမြင့်တက်လာတဲ့အပြင်တောက်သုံးရီရှားပါမှုနဲ့ရင်ဆိုင်နေရတယ်လို့ကိုယ်တိုင်တွေ့ကြုံနေရတဲ့မျိုးကန်တူက VOA ကိုခုလိုပြောပါတယ်။
မင်းနေမဖြစ်မရှိတဲ့ခါကျတော့ဒီရက်စက်မီနဲ့ပတ်သက်တဲ့လောက်ညာနဲ့အကုန်လုံးရဆိုင်ကုန်တယ်။နောက်ဆုံးဝက်ရှော့တွေကစားလာ။နင်းလာတဲ့အတွက်ကျွန်တော်ရေးတင်ရတဲ့ခက်တယ်။ရေးရှားပါလာတယ်။ရေးတန်းဆက်ရုံနေလည်းမလဲပတ်နိုင်ဘူး။တုံးရီရောတောက်ရီရောရှားပါလာတော်တော်ခက်ခဲပါလား
။ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကတောင်းဆိုထားသလိုတရုတ်နိုင်ငံသားတွေကအလွယ်တကူထွက်သွားမယ်မထင်ဘူးလို့မျိုးကန်တူကပြောပါတယ
်။ဟောကင်းစင်သွားပြီဆိုရင်တော့အခုမူလအပေါ်မှာအတိုင်းကိုနားလည်ရပြန်လဲပြီးတော့အဆင်ပြေသွားမယ်လို့တော့ပြောလင်းတာပေါ့လေ။အခုဆိုရင်ဒီလူတို့ကဘယ်တော့ဒုက္ခရောက်လဲ။ဘက်ထရီတစ်လုံးအားစားတက်ခဲတစ်လုံးအားစားကျွန်တော်မမဘက်ချောင်းကိုဆင်းလို့မရ။ဆိုလာရေဆိုမဆင်းရတဲ့ကျွန်တော်တို့တိုက်ပြီးတော့မထင်ဘူးဗျာ။သူတို့ထွက်သွားမယ်ဆိုတာကြီးကတော့မဖြစ်နိုင်တော့ဘူးထင်တာမယ်။အဲ့ဒါကိုကျွန်တော်တို့ကစောင့်ကြည့်တယ်ဒီလူတို့ကစောင့်ကြည့်တယ်သူတို့ပြောတဲ့အတိုင်းဘယ်လိုမျိုးကျလာမလဲဆိုတာကိုပဲစောင့်ကြည့်နေတာ။ဒါကြီးကိုပြချပြီးတော့ဒီတရုတ်နေရာသွားမှဆိုတာကိုဘယ်သူမှမယုံဘူး။
တရုတ်နိုင်ငံသားတွေရောက်လာပြီးနောက်ပြဿနာအမျိုးမျိုးကြုံရတဲ့အကြောင်းနဲ့အခုလိုထိုင်းဘက်ကအေးအေးယူနှိမ်နှင်းချိန်မှာဖျားသုံးစုမျိုးကန်တွေဂျာတဲ့ကနေမစီမဆိုင်နေနေရတယ်လို့လည်းမျိုးကန်ကပြောဆိုပါတယ်
။အရင်တော့ကျွန်တော်တို့ဖျားသုံးစုမှာတရုတ်နေရာရှီချဖို့ပြောနေခိုးလာပြီးတော့စကားပြောရင်တော့အတန်မထွက်ရဘူး။ဒီလောင်ကန်ရုပ်ချုပ်ရရန်နေရာနဲ့ပတ်သက်ချင်မှာလာမြဲဘူးလာခွင့်ရမရှိဘူး။အခုကတော့သူတို့မျိုးတော်ကြီးတို့ဖြစ်လာတာ။သူတို့ရဲ့ချဲလာလေကိုယ်ပဖာမိသားပြည်သူလူတွေကတောင်ပြားနေကြတဲ့ဘက်ကိုရောက်လာလေ။ဟိုမျိုးပြည်တွေရောက်ကုန်ပြီ။တန်ရတော့မှသောလိုမဒီလေးကိုထားပြီးပါရတဲ့အစီအစဉ်ကြီးလေ
ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA အမှတ်2နီးပြူရအဖွဲ့ကဗိုလ်မှူးကြီးစောအေဝမ်လက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်မှာတော့တရားမဝင်အွန်လိုင်းငွေကြေးလိမ်လည်မှုလုပ်ငန်းနဲ့အွန်လိုင်းလောင်းကစားတဲ့လုပ်ငန်းတွေဖျားသုံးစုမျိုးအတွင်အခြေချလုပ်ခွင့်မရှိစေဖို့နဲ့ဒေသခံတွေရဲ့လူမှုစီးပွားထိခိုက်နှိမ့်နာမှုရှော့ချလာအောင်အစွမ်းကုန်ကြိုးပမ်းသွားမယ်လို့ပါရှိပါတယ်ခင်ဗျာ